ဒီသတင်းပတ်ရှေ့တာအာရှနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်အနေနဲ့ခီးစဉ်အတွင်းမှာစီးရဲတဲ့စီးပွားရေးဆိုင်ရာကိစ္စတွေမှာအဓိကအယုံချလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီကနေ့အင်္ဂါနေ့မှာဗီယက်နမ်နိုင်ငံကိုရောက်ရှိလာတဲ့နိုင်ငံသားရေးဝန်ကြီးဟာကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးမှုနှုန်းအများဆုံးရှိနေတဲ့အရှေ့တောင်အာရှဒေသအတွင်းဒီအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အမေရိကန်ကုန်ပစ္စည်းတင်သွင်းရောင်းချမှုတွေတိုးမြင့်မှုသွားဖို့ရည်ရွယ်တဲ့အစိုးပြုချက်တွေကိုထုတ်ပြန်ကြေညာဖို့ရှိနေပါတယ်။ရှေ့တောင်အာရှဒေသမှာအမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေအခုလိုတိုးမြင့်ဆောင်ရွက်တာဟာပစိဖိတ်ဒေသကိုအာရုံထားတဲ့သမ္မတဥပမာဆိုရရဲ့နီးပြူဟာတစ်ကိုစန့်ကျင်ပြောဆိုနေတဲ့တရုတ်နိုင်ငံအတွက်တော့စိန်ခေါ်မှုတစ်ခုလိုမြင်ကောင်းမြင်လာရနိုင်ပါတယ်။အမေရိကန်အစိုးရအနေနဲ့အာရှဒေသမှာအဓိကဆုံချက်ထားပြီးဆက်ဆံရေးတိစောက်သွားမယ့်အကြောင်းပြည်ခဲ့တဲ့နှစ်ကကြေညာခဲ့တဲ့အချိန်ကစလို့ဒေသတွင်းကနိုင်ငံတော်များများနဲ့စီးရေးဆက်ဆံမှုတွေအသစ်တစ်ဖန်တိစောက်ခဲ့တာပါ။ဒီထဲမှာတရုတ်နိုင်ငံရဲ့စီးပွားရေးအင်အားနဲ့စီးရေးအရာထောင်လွှားမှုတွေကိုအမေရိကန်လိုပဲစိုးရိမ်နေကြတဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်ပါတယ်။ဝန်ကြီးကလင်တန်ဟာဒီမနက်ပြန်ပုတ်ထူးနေ့မှာကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်ရှင်။